ကိုဗစ်ကာယောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့အဓိကနေဆက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ဖျားသောစုနေဆက်ဂိတ်ကိုဆက်ပိတ်ထားဖို့ထိုင်းရနာပိုင်းတွေကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေဆက်လက်ပြန့်ပွားနေတယ်လို့မြန်မာနိုင်ငံကလာသူတချို့မှာပါယောဂါကူးစက်မှုတွေတွေ့ရှိနေရတာကြောင့်ပြန့်နှံ့မှာကိုစိုးရိမ်နေတဲ့ထိုင်းနိုင်ငံကနေဆက်တွေမှာဆက်လက်တင်းကျပ်နေတာပါ။ထိုင်းနိုင်ငံကချင်နာဂူရီခရိုင်ဖျားသောသူနေဇက်ဂိတ်ကိုလည်းတရင်းနှစ်ပတ်ကြာပိတ်ထားတာကိုတတိယအကြိမ်မြောက်ဖြစ်တက်တန်းတိုးလိုက်ကြောင်းခရိုင်ကယောဂါထိန်းချုပ်ရေးဥက္ကဋ္ဌဂျရာကီရဲ့ပုံစံဝတ်ကကြေညာခဲ့တာပါ။ဒ
ီစနေကဖျားမိကြီးလည်းဆိုသူတို့ရဲ့ဘတ်တော်ရှော့ကြရည်နဲ့တော့ချာချွန်လုံးနဲ့ပြောင်းလဲခဲ့ခေါ်လို့
အင်းနီနာချင်းမြန်မာနိုင်ငံမှာကာယောဂါကူးစက်မှုနှုန်းမြင့်မားလာတဲ့အချိန်မှာနေဆက်ခြင်းထိစပ်နေတဲ့ထိုင်းနိုင်ငံကာချနာဂူရီခရိုင်အတွင်းမှာလည်းကာယောဂါကာကွယ်ရေးအတွက်ပြန်ပွားမလာအောင်ထိန်းချုပ်နိုင်ဖို့အတွက်အခုလိုမျိုးနေဆက်ကိုဆက်ပိတ်ခဲ့ရတာပါကျွန်တော်တို့ထိုင်းနိုင်ငံဘက်ကာချနာဂူရီခရိုင်ဘက်မှာတော့ကိုဗစ်ယောဂါကူးစက်သူတွေမရှိကြောင်းခရိုင်ကာယောဂါထိန်းချုပ်ရေးဥက္ကဋ္ဌကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတကြော့ပြန်ဖြစ်ပွားရတာကနေဖျားသောသူနေဆက်အဝင်ထွက်ကိုသတင်းနှစ်ပတ်ကြာယာယီပိတ်ထားဖို့ပြီးခဲ့တဲ့လ22ရက်နေ့ကပဲထိုင်းရနာပိုင်တွေကကြေညာခဲ့တာပါမြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေကျဆင်းမသွားသေးပဲနေဆက်တွေမှာပါကူးစက်မှုတွေတွေ့နေရတာကြောင့်အခုလိုမျိုးဆက်လက်တက်တန်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းဒေသခံအာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံကတချို့ဒေသတွေမှာပါယောဂါကူးစက်မှုတွေတွေ့ရှိလာရကနေထိုင်းနိုင်ငံကနေဆက်တွေမှာအဝင်အထွက်တွေကိုစက်ပိတ်ထားတာလို့လဲထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ
်ဟိုမင်းကြီးကတော့ဆိုရင်ဟုတ်တယ်20တော့သူတို့ကဒီပိတ်ထားတဲ့ဥစ္စာကပြည့်ပါလေမင်းဥစ္စာဟိုဒါနဲ့အဲ့ဒီဖျားတော့မှာမြန်မာမျိုးသမီးတယောက်ငငောပြန်လာလို့ပြောတယ်အဲ့ဒီတယောက်ကိုထပ်ပြီးတော့ဒီယောဂစီကြောင်တွေ့လိုက်တော့လေသူတို့ကအဲ့ဒီခုနလိုထုတ်ပြန်ချက်စက်တန်းထပ်တူတာအဖအဲ့ဒါနဲ့ဆက်ဆိုင်တယ်လို့ထင်တယ်မှာ
ကေယောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဖျားသောစုအပါအဝင်မြန်မာနိုင်ငံနဲ့နေဆက်အဝင်ထွက်တွေနဲ့ကုန်စည်ကူးတန်းရောင်းဝယ်မှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားပါတယ်မြန်မာနိုင်ငံသားအများအပြားရှိတဲ့တက္ကသိုလ်မဲဆောက်မြို့မှာတော့နေရပြင်ကျင်တဲ့မြန်မာတွေကိုပြန်ခွင့်ပြုထားပါတယ်နေဆက်ဂိတ်တွေပိတ်ထားဖို့နောက်ထပ်တက်တန်းတိုးလိုက်တဲ့ကာချနာဂူရီခရိုင်မှာတော့လူအဝင်ထွက်တွေကိုပါတားမြစ်ထားပြီးကန့်သတ်ချက်တွေချိုးဖောက်မယ်ဆိုရင်တော့ကယောဂါဆိုင်ရာဥပဒေပုံမှန်54အရထောင်ဒဏ်တစ်နှစ်နဲ့ဗတ်ငွေ3,000အထိချမှတ်မယ်လို့လည်းအမိန့်ထုတ်ပြန်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။